Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရ2022ခုနှစ်ဩဂုတ်လ29ရက်တနင်္လာမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တနင်္လာမနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကုခင်ပေါင်းစိုးမင်းနဲ့အတူတင်ပြမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ယူကရိန်းနျူကလ িয়ার သုံးဒါဘေးစရုံအနီးမှာပြစ်ခတ်တိုက်ခိုက်မှုတွေထပ်မံဖြစ်ပွားခဲ့ပါတယ်ထိုင်ဝမ်ရေလက်ကြားကိုအမေရိကန်စစ်သင်္ဘောနှစ်သင်းဖြတ်တန်းမောင်းနှင်ခဲ့ပါတယ်လီဗျားမြို့တော်မှာတော့နိုင်ငံရေးအုပ်စုခွဲနှစ်ခုကြားပြစ်ခတ်တိုက်ခိုက်မှုကြောင့်23ဦးသေဆုံးခဲ့ပါတယ်ထိုင်းနိုင်ငံမှာဘော်တော်ရင်မတော်တဆမှုကြောင့်တရားမဝင်မြန်မာ၄ဦးသေဆုံးခဲ့ပါတယ်စားတဲ့ကဘာနဲ့မြန်မာကသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါအဲ့ဒီနောက်သတင်းဆောင်ပါတွေကိုလည်းဆက်လက်ထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကကြားမှာတခုကတော့
While these attacks are not only the violation of international law they also
Russia ကယူကရိန်းကျမ်းမာရေးဆိုင်ရာအဆောက်အုံတွေကိုတိုက်ခိုက်နေတဲ့အကြောင်းနိုင်ငံတကာသတင်းပေးဖို့ကြားမှာကြားရမှာပါအဲ့ဒီနောက်ရုရှားကကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံမှာမကြာခင်ဆောင်းရာသီရောက်လာရင်အခက်အခဲတွေရှိလာမယ့်အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးတာဝန်ကနေအနားယူကန်ဒီမှာတရုတ်နိုင်ငံလူ့အခွင့်အရေးအခြေအနေကိုထုတ်ပြန်သင့်မသင့်ဝေခွဲမရဖြစ်နေတဲ့အကြောင်းနဲ့အေယာဝတီလင်ပိုင်အကြောင်းစတဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကျွန်တော်ကပူရဲပြောပြပေးပါမယ်။
ယူကရိန်းနိုင်ငံကဇီပိုရီရှားနျူကလ িয়ার သုံးဒါဘေးစက်ရုံအနီးတနင်္ဂနွေနေ့ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ရုရှားနဲ့ယူကရိန်းအပြန်အလှန်ဆွဆဲနေကြမှာပဲတိုက်ခိုက်မှုတွေကြောင့်စက်ရုံကိုထိမှန်ပြီးရေဒီယိုတတိကျဓာတ်ယူဆိတ်မှုတွေဖြစ်မှာကိုနိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မှုတွေထွက်ပေါ်နေပါတယ်တနင်္ဂနွေနေ့အစောပိုင်းမှာစက်ရုံအနီးကရုရှားကရော့ကက်တွေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။နျူကလ িয়ার သုံးဒါဘေးစက်ရုံနဲ့6မိုင်ကျော်လောက်အကွာမှာရှိတဲ့နီကိုပိုမြို့ကိုလက်နက်ကြီးတွေကျရောက်ခဲ့ပြီးအိမ်တချို့ပျက်စီးကလျှက်စစ်မှုတွေပြတ်တောက်ခဲ့တယ်လို့ဒင်ပရိုပက်ထရိုဗက်ဒေတာအုပ်ချုပ်ရေးမှူးကပြောဆိုပါတယ်။ဒါဘေးစက်ရုံနဲ့25မိုင်လောက်အကွာမှာရှိတဲ့ဇီပိုရီရီရှာမြို့ကိုလည်းပြစ်ခတ်တိုက်ခိုက်ခံခဲ့ရပြီးလူနှစ်ဦးဒဏ်ရာရရှိခဲ့တယ်လို့မြို့တော်ကောင်စီဝင်တဦးကပြောဆိုပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့တနင်္ဂနွေနေ့မှာယူကရိန်းတပ်တွေရဲ့လက်နက်ကြီးပစ်ခတ်မှုတွေဟာစစ်ရုံကလောင်စာတွေနဲ့ရေဒီယိုတပ်တိကျဆွန့်ပစ်ပစ္စည်းတွေထားတဲ့နေရာအနီးကျရောက်ခဲ့တယ်လို့ပြောဆိုပါရယ်စစ်ရုံနီးတိုက်ခိုက်မှုတွေရှိနေပေမဲ့စစ်ရုံမှာဘေးအန္တရာယ်ကင်းရှင်းရေးစနစ်တွေအားလုံးဆက်လက်လည်ပတ်နေပြီးရေဒီယိုတပ်တိကျအနေအထားတွေလည်းပုံမှန်ရှိနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုကြောင်းနိုင်ငံတကာအမှုမြစွိုင်းအေဂျင်စီ IAEA ရဲ့အကြီးအကဲမရီနိုဂရိုစီကပြောဆိုပါတယ်ဒါပေမဲ့စစ်ရုံအနီးပစ်ခတ်မှုတွေဆက်လက်ရှိနေအောင်မယ်ဆိုရင်တော့အန်ဒီယဲရှိတယ်လို့လည်းဂရိုစီကပြောဆိုခဲ့ကြောင်းပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ကအဝေးထွေးဒရုန်းယာဉ်တွေနဲ့တိုက်ခတ်ရမှာအိမ်နီးချင်းပါကစ္စတန်နိုင်ငံလေကြောင်းပိုင်တဲ့ကိုသုံးခွင့်ပြုထားကြောင်းတာလီဘန်ကာကွယ်ရေးဝန်ကြီးမိုဟာမက်ယာကုပ်ကတနင်္ဂနွေနေ့ကစွပ်စွဲလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့လယ်မှာပုံကုန်နေတဲ့အယ်ကိုင်ဒါအကြမ်းဖက်ခေါင်းဆောင်အယ်မန်အယ်ဇဝါဟီရီကိုပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကဒရုန်းနဲ့ပစ်ခတ်တုံ့တင်လိုက်ကြောင်းအမေရိကန်အစိုးရကကြေညာပြီးနောက်တလအကြာမှအခုလိုဆွဆွဲလိုက်တာပါတိုက်ခိုက်မှုနောက်ပိုင်းမှာလည်းအမေရိကန်ဒရုန်းယာဉ်တွေဟာအာဖဂန်နစ္စတန်လေပိုင်နယ်ထဲမှာပြန်သန်းနေပြီးဒါဟာအချုပ်အခြာအာဏာကိုချိုးဖောက်တာဖြစ်ကြောင်းကဘူးမြို့တော်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပြီးချိုးဖောက်မှုတွေကိုအမေရိကန်နဲ့ပါကစ္စတန်တို့အနေနဲ့ရပ်တန့်ကြဖို့လဲတိုက်တွန်းလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ FTK Ahmed ကလည်းကြေညာချက်တစ်ဆောင်ထုတ်ပြန်ပြီးအာဖဂန်တာလီဘန်ကာကွယ်ရေးဝန်ကြီးယာကုပ်ကဆွဆွဲချက်အပေါ်အလေးအနက်ထားစိုးရိမ်မှုနဲ့မှတ်သားထားပါကြောင်းပြောလိုက်ပါတယ်။ဒါအပြင်အထောက်အထားတစုံတရာမရှိဘဲအဲ့လိုဆွဆွဲပြောဆိုတာဟာတန်တမန်ကျင့်ဝတ်ကိုစန့်ကျင်ရာရောက်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းကို American Outlook တော်ဥက္ကဋ္ဌနန်စီ ပလိုစီတွားရောက်ခဲ့ပြီးနောက်ပထမဆုံးအချိန်အဖြစ်အမေရိကန်စစ်သင်္ဘောနှစ်ဆင့်ဟာထိုင်ဝမ်ရေလက်ကြောကိုတနင်္ဂနွေနေ့တုန်းကဖြတ်သန်းပေါင်းနိုင်ခဲ့ပါတယ်။ အမေရိကန်စစ်သင်္ဘောတွေဖြစ်တဲ့ USS Antietam နဲ့ USS Chancellor Severo ဟာပုံမှန်လှည့်လည်သွားလာနေကြအတိုင်းရေလက်ချားကိုဖြတ်တန်းသွားတာဖြစ်ပြီးနိုင်ငံပိုင်ရေနက်တွေရဲ့အပြင်ဘက်ရေလက်ချားမှာဖြတ်တန်းသွားတာသာဖြစ်တယ်လို့အမေရိကန်အမှတ်9စစ်သင်္ဘောအုပ်စုကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်တရုတ်ဆိုရကထိုင်ဝမ်ကျွန်းကိုလက်အောက်ခံနေမည်ဖြစ်သဘောထားပြီးဩဂုတ်လဆော့ပိုင်းတော့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီထိုင်ဝမ်ကျွန်းကိုတွားရောက်ခဲ့ပြီးနောက်လက်ထုတ်ပြန်တဲ့အနေနဲ့ထိုင်ဝမ်ရေလက်ကြားနဲ့ထိုင်ဝမ်ကျွန်းပတ်ပတ်လေကိုစစ်သင်္ဘောတွေနဲ့တိုက်လေယာဉ်တွေဆင်လွတ်ခဲ့သလိုတာဝေးပစ်မစ်ဆိုင်းဒုံးတွေလည်းပစ်လွတ်ခဲ့ပါတယ်ထိုင်ဝမ်ကျွန်းကိုနိုင်ငံတကာအစိုးရတာဝန်ရှိသူတွေလာရောက်တဲ့အပေါ်ထိုင်ဝမ်နိုင်ငံကိုတည်ကြနိုင်ငံအဖြစ်အသိမှတ်ပြုတယ်လို့တရုတ်ဘက်ကရှုမြင်ပါတယ်။အမေရိကန်အစိုးရကတော့မိုင်တရာနီးပါးကျယ်ဝန်းတဲ့တရုတ်ပိုင်နဲ့တရုတ်နဲ့ထိုင်ဝမ်ကျွန်းအကြားရှိရေလက်ကြားဟာလွတ်လပ်စွာသွားလာရေးရေချောင်းသွားလာခွင့်ရှိတဲ့နိုင်ငံတကာပိုင်နဲ့အဖြစ်သဘောထားပြီးတင်းမောတွေမကြာခဏဆင်လွတ်လေရှိပါရခင်ဗျာ
။လီဘီးယားနိုင်ငံထရီပိုလီမြို့တော်မှာစနေနေ့ကစင်ပြိုင်အုပ်ချုပ်နေကြတဲ့အဖွဲ့တွေရဲ့တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးအနည်းဆုံး23ဦးသေဆုံး140လောက်ဒဏ်ရာရရှိခဲ့တယ်လို့လစ်ဗျားကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့ကပြောပါတယ်။အရပ်သားတွေတေချေထိခိုက်တဲ့တိုက်ခိုက်မှုအပေါ်အရပ်ဖက်အဖွဲ့အစည်းတွေကရှုံချလိုက်ပါတယ်
။ تدين مؤسسات المجتمع المدني في طرابلس.
تريبولي ကလက်နက်ကင်ပြစ်ကကူမြို့တော်မှာရှိတဲ့အရပ်ဖက်အဖွဲ့အစည်းတွေကရှုံချပါတယ်။အရပ်သားတွေသွေးမြေကျခဲ့ရတာ၊လုံခြုံရေးထိခိုက်တာ၊အစိုးရနဲ့ပုဂ္ဂလိကပိုင်ပစ္စည်းတွေထိခိုက်ပျက်စီးတာတွေအတွက်လည်းသက်ဆိုင်သူတွေမှာတာဝန်ရှိပါတယ်လို့မြို့လူကြီးအဖွဲ့ဝင်အိုမာဝီဟီဘကပြောပါတယ်ဟိန်တန်တချိုရီဦးဆောင်တဲ့ထရီပိုလီတော်လန်ရေးတပ်မဟာပြည်သူစစ်တွေနဲ့ဂီနီဟတ်လို့နာမီကြော်ကြားတဲ့စစ်ကောင်းဆောင်အဗ်ဒဲဂါနီအယ်ကီကယ်ရဲ့ပူပေါင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားကြတာလို့ဒေသဆိုင်ရာမီဒီယာတွေကဖော်ပြကြပါတယ်ထရီပိုလီမြို့တော်မှာအခြေစိုက်တဲ့အစိုးရရဲ့ဝန်ကြီးချုပ်အဗ်ဒဲဟာမစ်ဒီဟီဘကဒါကတော့ဒီတိုက်ပွဲဟာပြည်သူစစ်တပ်ဖွဲ့ကတခြားတပ်ဖွဲ့ကိုတွားပစ်လို့ဖြစ်တာပါလို့ပြောပါတယ်။ဒါပေမဲ့လည်းဒီအကြမ်းဖက်ဖြစ်စဉ်တွေဖြေရှင်းတာဟာထရီပိုလီမြို့တော်မှာအခြေစိုက်တဲ့အစိုးရဝန်ကြီးချုပ်အဗ်ဒဲဟာမစ်နဲ့ပင်လယ်ကမ်းခြေမြို့စာတီးမှာအခြေစိုက်တဲ့စင်ပြိုင်အစိုးရဝန်ကြီးချုပ်ဖက်တီဘက်စ်ဟာဖ်ဟာရိုအကြမ်းမှာအာဏာလွန်ဆွဲပွဲကြောင့်နောက်ဆက်တွဲဖြစ်ပေါ်လာရတာပါ။ရေနံကျွဲဝတဲ့လစ်ဗျားနိုင်ငံဟာ2011ခုနှစ်မှာလူမှုအုံကြွမှုဖြစ်ခဲ့ပြီးနှစ်အကြာဆုံးအာနာရှင်မွန်မာဂရာဖီကိုလက်နက်ကင်တော်လန်ဖျောက်ချခဲ့တဲ့နောက်ပိုင်းမငြိမ်မသက်မှုတွေဖြစ်ပွားနေပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.3MHz ဟိုင်ဒရိုမီတာ40 kHz 8133ဟိုင်ဒရိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ရဲ့တနင်္လာနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ထိုင်းနိုင်ငံဆန်ဂရာဘူရီပြည်နယ်ကအဝေးပြေးလမ်းမကြီးမှာအထောက်အထားမဲ့မြန်မာတွေတည်ဆောင်လာတဲ့ကားတစ်စီးတနင်္ဂနွေနေ့အစောပိုင်းကတိမ်းပေါက်ခဲ့တာကြောင့်အမျိုးသမီးတဦးပါဝင်မြန်မာအလုသမား၄ဦးသေဆုံးပြီး၉ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပါတယ်။ထိခိုက်သေဆုံးသူတွေဘယ်သူဘဝဖြစ်တယ်ဆိုတာသိနိုင်ဖို့ထိုင်းအာဏာပိုင်တွေစုံစမ်းမှာဖြစ်တယ်လို့ထိုင်းနိုင်ငံအခြေစိုက်အလုသမားရေးလှုပ်ရှားတဲ့အဖွဲ့တစ်ခုဖြစ်တဲ့ရောင်ကြီးဦးအလုသမားအဖွဲ့ကဦးမိုးကျော်ကနေပြောဆိုပါတယ်။လမ်းပြေကိုကားတိမ်းပေါက်ခဲ့ပြီးကားမောင်းသမားနဲ့အတူကားပေါ်မှာပါလာသူတို့ထွက်ပြေးသွားကြောင်းကားပေါ်မှာပါလာတဲ့တရားမဝင်အထောက်ထားမဲ့ဝင်ရောက်လာသူတွေအားလုံးဟာတရားမဝင်ဝင်ရောက်လာသူတွေဖြစ်တယ်လို့ဦးမိုးကျော်ကပြောဆိုပါတယ်။ကားမောင်းသူကိုဖမ်းမမိသေးကြောင်းကားမောင်းသူထွက်ပြေးသွားကြောင်းစံကလာပူရီရဲစခန်းကရဲမှုကြီးတနခွန်ရူဒိုရောင်ကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းအခုလိုတရားမဝင်ဝင်ရောက်လာတဲ့မြန်မာအလုသမားတွေမော်တော်ယာဉ်မတော်တဆမှုကြောင့်တည်ဆုံဒဏ်ရာရမှုတွေမကြာခဏဖြစ်လျက်ရှိပါတယ်။ဩဂုတ်လ18ရက်နေ့ကလည်းထိုင်းနိုင်ငံကွန်စနီတာမရက်ပြည်နယ်မှာအထောက်အထားမဲ့မြန်မာ30ကျော်ကိုတင်လာတဲ့ကားတိမ်းပေါက်တာကြောင့်မြန်မာ3ဦးပွဲချင်းပြီးသေဆုံးက4ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်
။ပါကစ္စတန်နိုင်ငံမှာလူပေါင်း1000ကျော်သေဆုံးနေရတဲ့ရေဘေးတံခံရသူတွေကိုကူညီဖို့အမေရိကန်ဒေါ်လာ45သန်းသုံးစွဲမဲ့အကြောင်းဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်
။အဖွဲ့ကတရက်စေ10 अरब रुपए की ग्रांट का
मैं ओ सोया ये अकुनी အနေနဲ့ဒေါ်လာ45တန်းနဲ့ညီမျှတဲ့ရူပီးငွေ10 ဘီလီယံကို ဘလူချီစတန်ပြည်နယ်အတွက်အကူအညီပေးဖို့ကျွန်တော်ကြေညာအပ်ပါတယ်အမျိုးသားတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနနဲ့ပြည်နယ်အစိုးရတို့ပူးပေါင်းပြီးအကူအညီတွေကိုစီစဉ်ပါလိမ့်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်မိုဟာမက်ရှာဘတ်ရှရစ်ကပြောဆိုသွားပါတယ်စနေနေ့ကနေတနင်္ဂနွေနေ့အထိရေကြီးမှုကြောင့်24နာရီအတွင်းသေဆုံးသူနောက်ထပ်119ဦးရှိလာခဲ့တာကြောင့်သေဆုံးသူပေါင်းက1000ကျော်သွားပြီလို့အစိုးရရှာရှိတွေကတနင်္ဂနွေနေ့ကပြောပါတယ်။ဒါဟာမုတ်တုံမိုးရာသီအတွင်းဆိုးဝါးပြင်းထန်တဲ့ရာသီဥတုကပ်ဆိုးကြီးဖြစ်လာတာလို့လည်းရာသီဥတုဆိုင်ရာဝန်ကြီးကပြောပါတယ်။မိုးရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ပေါ်လာကကြေးရွာတွေစိုက်ပျိုးခြင်းတွေစိုက်ပျိုးခင်းတွေရေမြုပ်ကုန်တဲ့အတွက်ဒေသခံထောင်ပေါင်းများစွာကိုကယ်ဆယ်ရေးလုပ်သားတွေစစ်သားတွေကဘေးလွယာကိုပြောင်းရွှေ့အစားအစာတွေကိုဝေငှပေးနေရပါတယ်ခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကအစ္စရေးရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဆီးရီးယားအနောက်ဘက်ကလက်နက်သုလောင်ယုံတွေရှိရာနေရာမှာအခြေအကျပျက်စီးနေတာတွေကိုဂျူရုတပ်ပုံတွေမှာတွေ့ရပါတယ်အီရန်ကအားပေးကူညီနေတဲ့လက်နက်ကင်တွေရဲ့တာလပ်ပစ်မီဆိုင်းတုံးတွေထားရနေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းဆီးရီးယားရဲ့စောင့်ကြည့်မှတ်တမ်းတင်နေတဲ့အတိုက်ခံအုပ်စုအကြီးအကဲကလည်းတနင်္ဂနွေနေ့မှာပြောဆိုခဲ့ပါတယ်အစ္စရေးကနေရာတော်တော်များများကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့အဓိကပြစ်မှတ်ကတော့တာလပ်ပစ်ပေတိမီဆိုင်းတုံးအလုံး1000လောက်တူလောင်ထားတဲ့လက်နဲ့တူလောင်ယုံကိုပြစ်ကတ်တိုက်ခိုက်ခဲ့တာဖြစ်ကြောင်းပြည်ထောင်နိုင်ငံအခြေဆိုင်ဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ရဲ့အကြီးအကဲရမီအဗ်ဒူရာမန်ကပြောဆိုခဲ့ပါတယ်တနင်္ဂနွေနေ့ထုတ်ဝေတဲ့ Israel Time သတင်းစာမှာလည်း Planet Lab BBC အဖွဲ့ကရိုက်ကူးတဲ့ဂျူရုဓာတ်ပုံတွေနဲ့ထောင်လိုင်းရေးသတင်းတွေကိုအခြေခံပြီးတင်ပြတဲ့ Aurora Intel ကွန်ရက်ကနေပေးပို့တဲ့ဓာတ်ပုံတွေမှာအပြည့်အစုံတွေကိုဖော်ပြခဲ့ပါတယ်
American Arab Agency NASA ရဲ့လကဘာစူးစမ်းလေ့လာရေးအာကာသယာဉ်သစ်လွှင့်တင်မဲ့ပြည်စင်ကိုမိုးကြိုးတွေဇက်တိုက်ထိမှန်ခဲ့ပြီးမဲ့မူလအစီအစဉ်တိုင်းတင်းလာနေမှာပြစ်လွတ်မှာဖြစ်ပါတယ်။အာကာသယာဉ်လွှင့်တင်မဲ့322ပေအရှိရှိတဲ့ဒုံးမြန်ဟာ NASA ကတိစောက်ခဲ့သမျှထဲမှာအဆင့်အမြင့်ဆုံးဖြစ်ပါတယ်။လကဘာဘော်ကိုအာကာသယာဉ်မှု12ယောက်ဆင်းသက်ခဲ့တဲ့ NASA ရဲ့ Apollo စူးစမ်းလေ့လာရေးအစီအစဉ်တွေစတင်ခဲ့တာရာစုနှစ်ဝက်လောက်အကြာမှာလွတ်တင်မဲ့အာကာသအစီအစဉ်တက်မှာတော့လူကိုယ်တိုင်လိုက်ပါမှာမဟုတ်ပါဘူးသတင်း6ပတ်ကြာစမ်းသပ်ပြန်သမ်းမဲ့အစီအစဉ်အောင်မြင်ခဲ့ရင်နှစ်အနည်းငယ်အတွင်းအာကာသယာဉ်မှုတွေလာဖို့ကိုတကြောပြန်သွားနိုင်ကြမှာဖြစ်ပါတယ်ခင်ဗျာဗီအိုအမေရိကန်တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းပေးပို့ခြင်းနဲ့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်လက်တင်ဆက်ပေးပါမယ်ပထမအဦးဆုံးအနေနဲ့ယူကရိန်းကကျန်းမာရေးဆိုင်ရာအဆောက်အုံတွေမကြုံစဘူးတိုက်ခိုက်ခံထားရတဲ့အတွက်ဒါကိုပြန်လည်တိစောက်ဖို့လုပ်နေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကဒီသတင်းပတ်ထဲမှာပြောလိုက်ပါတယ်လွန်ခဲ့တဲ့6လအတွင်းရုရှားတပ်တွေကျူးကျော်တိုက်ခိုက်ချိန်မှာယူကရိန်းကျန်းမာရေးစနစ်အကြီးအကျယ်ပျက်စီးခဲ့ပါတယ်လီဇာရှရိုင်းဂျနီဗာမြို့ကပေးပို့တဲ့သတင်းဆောင်ပါကိုကိုညံဝင်းအောင်ကပြောပြမှာပ
ါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြစ်စုထားတဲ့ဆင်းနေရယူကရိန်းနိုင်ငံကကျန်းမာရေးအဆောက်အုံတွေကိုမကြုံဘူးလို့အောင်အကြိမ်ကြိမ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ယူကရိန်းစစ်စတင်ခဲ့တဲ့လွန်ခဲ့တဲ့6လကျော်အတွင်းကျန်းမာရေးဆိုင်ရာအဆောက်အုံတွေကို183ကြိမ်တိုက်ခိုက်ခဲ့ပြီးလူ100နီးပါးသေဆုံးခဲ့ရတယ်လို့134ဦးဒဏ်ရာရခဲ့ပါတယ်ဒီဆုံးနိုင်ငံရတာဒီဆက်လက်တိုးပွားလာနေပြီးရုရှားကစစ်ကိုအဆုံးမတတ်မချင်းဒီအတိုင်းဆက်ဖြစ်နေဦးမှာပါလို့ WHO ရဲ့ယူကရိန်းဌာနကိုယ်စားလှယ်ယာနိုဟာဘစ်ကသတင်းထုတ်ပြန်ကိုပြောပါတယ
် While these attacks are not only the violation of international law they also
ဒီတိုက်ခိုက်မှုတွေကနိုင်ငံတကာဥပဒေကိုချိုးဖောက်ယုံတာမကစစ်ဖြစ်နေချိန်မှာကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတဲ့လူတွေအတွက်လည်းအတားအဆီးဖြစ်စေပါတယ်ဒါကြောင့်မို့သူတို့လိုအပ်ချက်တွေကိုကျွန်တော်တို့ထောက်ပံ့ဖို့လိုပါတယ်။ကျမ်းမာရေးဝန်ဆောင်မှုတွေလည်းဆက်ပြီးလက်ပတ်နေသေးလားဆိုတာသိချာစုံစမ်းဖို့လိုသလိုကျမ်းမာရေးလုပ်သားတွေဟာလည်းဒီလိုအချိန်မျိုးမှာအန္တရာယ်တွေတိုက်ရိုက်ကြုံရတတ်ပါတယ
်။ယူကရိန်းစစ်ကြောင့်အရသာပြည်သူ 9,500 ကျော်သေဆုံးခဲ့ရပြီး 8,000 နီးပါးဒဏ်ရာရတဲ့အထက်မှာကလေးငယ် 1,000 လောက်ပါဝင်တယ်လို့ကုလသမဂ္ဂကပြောပါတယ်။နေ့စဉ်တိုင်းမှာပြင်းပြကလေး5ဦးသေဆုံးတာဒါမှမဟုတ်ဒဏ်ရာရတာတွေဖြစ်နေတယ်လို့ UNICEF ကပြောပါတယ်။လက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်အခုလိုဖြစ်နေရတာပါလို့ UNICEF ကပြောတာပါ။တခါတည်းရန်လူထူထပ်တဲ့နေရာတွေကိုတောင်ပစ်ခတ်ခဲ့တာမျိုးရှိတယ်လို့ဆိုပါတယ်။နေကြောင်းစီးနှင်းတိုက်ခိုက်မှုလုပ်နေတဲ့ယူကရိန်းအရှေ့ဘက်ခြမ်း နေပရိုမြို့ကနေဟာဘစ်ကပြောဆိုရမှာတော့လူတော်များများရွှေပြောင်းနေကြပြီးအခြားသူအများပြားကလည်းအရေးပေါ်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်။နိုင်ငံတလောမှာရှိတဲ့တန်းချီတဲ့ပြည်သူတွေလက်ထဲကိုစာနာမှုအကူအညီတွေပံ့ပိုးရောက်ရှိနိုင်ရေးအတွက်ဒရေးရှိုကအရှိန်မြှင့်ကြိုးပမ်းနေတယ်လို့သူကဆိုပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းမှာအကြီးအကျယ်ပျက်စီးနေတဲ့ကျမ်းမာရေးစနစ်ကိုပြန်လည်တည်ဆောက်မဲ့ကိစ္စမှာဒေသခံအာဏာပိုင်တွေယူကရိန်းပြည်သူတွေနဲ့အတူ WHO ကပူးပေါင်းလှုပ်ဆောင်နေကြောင်းလဲ Harvey ကပြောပါတယ
် sees that reconstruction of the health system has to be part of the recovery of
ကျမ်းမာရေးစနစ်ကိုပြန်လည်တည်ဆောက်တာကတိုင်းပြည်တစ်ခုလုံးရဲ့ဂန္ဓာအလုံးပြန်ပြီးနလန်ထူလာစေဖို့လုပ်ရတဲ့တစိမ့်တစ်ပိုင်းသာဖြစ်ပါတယ်ဒါကြောင့်လူသားချင်းစာနာမှုအကူအညီပေးနိုင်ရေးအတွက်ရောချားမာရေးကန္တာနဲ့အခြားကန္တာတွေပါပြန်လည်နလန်ထူလာစေဖို့လက်တလောအာယုံဆိုင်လှုပ်ဆောင်နေပါတယ
်လက်ရှိအချိန်အထိ WHO ကယူကရိန်းကိုဖြန့်ဝေပေးနေတဲ့ဆေးဝါးမက်ထရစ်တန်1300ကျော်ရှိတဲ့အထက်မှာစီးချိုနဲ့နှလုံးသွေးကြောဆိုင်ရာဆေးဝါးတွေအပြင်ကုသရောဂါနဲ့မဆိုင်တဲ့ဆေးဝါးတွေလည်းပါဝင်တယ်လို့ဆိုပါတယ်ဒါအပြင်စိတ်ချမ်းသာရေးစိတ်တန်ရာနဲ့ရေးပေါ်ကုသမှုဆိုင်ရာအကူအညီတွေကိုလည်း WHO ကပေးပို့နေတယ်လို့ယူကရိန်းဌာနကိုယ်စားလှယ် Harbish ကပြောပါတယ်။ယူကရိန်းနိုင်ငံတလောသီဆုံမှုတွေတိုးလာနေတဲ့အတွက်ကိုဗစ်ကာကွယ်ထိုးစေးတွေကိုလည်းမကြသေးခင်သတင်းပတ်တဲ့ဖြန့်ဝေပေးခဲ့တယ်လို့သူကဆိုပါတယ်ခင်ဗျာ
။အခုနားဆင်ကြည့်ရှုရမှာကလည်းယူကရိန်းသတင်းပဲဖြစ်ပါတယ်။ရုရှားထိန်းချုပ်ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာရှိတဲ့လူသားမောင်များစွာအတွက်လူသားချင်းစာနာမှုအကူအညီတွေမပေးနိုင်ပဲဖြစ်နေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်မကြာခင်မှာဆောင်းရာသီဝင်ရောက်လာတော့မှဖြစ်တာနဲ့အမျှအခုလိုအကူအညီတွေကိုမပေးနိုင်တော့တဲ့အတွက်အဲ့ဒီမှာရှိတဲ့လူတွေရဲ့ဘဝတွေအတွက်အန္တရာယ်ရှိလာနိုင်တယ်လို့ပြောပါတယ်ဂျနီဘာကနေလီဇာရှရိုင်းသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါပါ
လွန်ခဲ့တဲ့6လကရုရှားကယူကရိန်းကိုသိမ်းယူခြင်းကစပြီးတော့ကုလသမဂ္ဂနဲ့ပုဂ္ဂလိကအကူအညီပေးရေးအေဂျင်စီတွေဟာလုံခြုံရေးအန္တရာယ်ရှိနေတဲ့ကြားကပဲလူ72သန်းကျော်အတွက်အရေးကြီးတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးပို့နိုင်ခဲ့ပါတယ်။ဒါမဲ့လည်းအဲ့ဒီကာလအတွင်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားထိန်းချုပ်ထားတဲ့ဒေသတွေမှာလူ1သန်းလောက်ကိုပဲအကူအညီပေးနိုင်ခဲ့ပါတယ်။အကူအညီပေးရေးအေဂျင်စီတွေမှာရှေ့တန်းကိုဖြတ်ပြီးအကူအညီလိုအပ်နေသူတွေကိုဒီအကူအညီတွေဖြန့်ဝေပေးနိုင်ဖို့အတွက်ယုံကြည်အားထားလို့ရတဲ့နည်းလမ်းမရှိဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးDenise Brown ကပြောပါတယ
် We regularly do not succeed in getting the security guarantees that we require
တိုက်ပွဲတွေဖြစ်နေတဲ့ရှေ့တန်းဒေသကိုဖျက်ဖို့လိုအပ်တဲ့လုံခြုံရေးအာမခံချက်ကိုရုရှားအစိုးရစီကတောင်းတိုင်းပုံမှန်အဖြစ်တော့ရလိမ့်မရှိပါဘူးအဲ့ဒီမှာကျမတို့ဝန်ထမ်းတွေရှိပါတယ်အဲ့ဒီနေရာတွေမှာလူသားချင်းစာနာမှုအကူအညီတွေအရန်လိုအပ်နေတယ်လို့လည်းကျမတို့ဝန်ထမ်းတွေကပြောပါတယ်
ယူကရိန်းနိုင်ငံရဲ့ရှီလျားပြင်းထန်တဲ့ဆောင်းရာသီဟာမကြာခင်မှာရောက်လာတော့မှဖြစ်ပြီးတော့အဲ့ဒီရှီတန်းဆင်းရဲလာတလျှောက်နေနေရတဲ့လူတွေအတွက်အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်နေတယ်လို့မစ်ဘရောင်းကကာကစ်မြို့ကနေပြောပါတယ်။ဆောင်းရာသီအတွက်ကုလသမဂ္ဂရဲ့အဓိကဦးစားပေးအစီအစဉ်တွေကအကူအညီရောက်ဖို့ခက်ခဲတဲ့ဒေသတွေကနေရာတွေကိုအကူအညီတွေဘယ်လိုပို့ဆောင်ဖြန့်ဖြူးသွားမလဲဆိုတာတွက်ဆဖို့ဖြစ်တယ်လို့ပြောပါတယ
်။ We will have to work differently here. What's required and again the authorities I've met in the past few days
ဒီမှာတော့ကျမတို့မတူညီတဲ့နောက်နီးလန်းတစ်ခုနဲ့လှုပ်သွားရမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့အဲ့ဒီမှာရှိတဲ့လူတွေကသူတို့ရဲ့ပြင်းပေါက်တွေကိုပြင်ဖို့လိုနေပါတယ်။ပြီးတော့သူတို့အတွက်အပူပေးတဲ့စနစ်နဲ့တခြားဝန်ဆောင်မှုတွေလည်းလိုပါတယ်။နေဒီမှာတော့အသက်အရွယ်ကြီးတဲ့လူကြီးပိုင်းတွေတော်တော်များများရှိတာကြောင့်ဆောင်းရာသီကာလတွေမှာအဲ့ဒီလူတွေကိုကြိရှုစောင့်ရှောက်ဖို့ပရဟိတအဖွဲ့အစည်းအသေးလေးတွေနဲ့ကျမတို့လုပ်နိုင်မလားလို့လည်းစဉ်းစားမိပါတယ်။
အဲ့ဒီဒေသကိုအကူအညီတွေပေးနိုင်ဖို့အတွက်ရုရှားအာဏာပိုင်တွေနဲ့ညီနိုင်ဖို့ကသူမရဲ့တာဝန်ဖြစ်ပြီးမြေပြင်မှာရှိတဲ့ကုလသမဂ္ဂဝန်ထမ်းတွေရဲ့တာဝန်မဟုတ်ဘူးလို့ပြောပါတယ်။ဒါမဲ့လည်းမြေပြင်မှာဝန်ထမ်းတွေရှိခြင်းအပြင်အရေးပါတဲ့အကာအကွယ်တွေကိုပေးနိုင်တယ်လို့လည်းသူကဆက်ပြောပါတယ်။ဒါပြင်ကုလသမဂ္ဂဝန်ထမ်းတွေအနေနဲ့လူတွေရဲ့ကျန်းမာရေးနဲ့လိုအပ်ချက်တွေနဲ့ပတ်သက်ပြီးအခြေအနေတွေကိုစောင့်ကြည့်ပြီးတော့ကုလသမဂ္ဂကိုသတင်းပို့နိုင်တယ်လို့မစ်ဘရောင်းကပြောပါတယ်ခင်ဗျာ
။ယူကရိန်းသတင်းတွေအပြီးမှာတော့တရုတ်နိုင်ငံဘက်ကသတင်းကိုပြောပြခြင်းပါတယ်။ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်ချလက်ဟာဩဂုတ်လ31ရက်သူ့ရဲ့တာဝန်သက်တမ်းမကုန်ဆုံးမီတရုတ်နိုင်ငံရှင်ကျန်းပြည်နယ်ကဝီဂါမွတ်စလင်တွေနဲ့ပတ်သက်တဲ့လူအခွင့်အရေးအစီရင်ခံစာကိုထုတ်ပြန်မယ်မထုတ်ပြန်ဘူးဆိုတာဝေခွဲမရဖြစ်နေပါတယ် VOA သတင်းတောက်လီဇာရှရိုင်းဂျနီဘာမြို့ကသတင်းပေးပို့ထားတာကိုကိုဇော်မိုးကျော်ပြောပြပေးမှာပါ
ဒီကရဲဇွန်လာတဲ့တုန်းကလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကနောက်ထပ်တက်တန်းတစ်ခုထမ်းဆောင်တော့မှာမဟုတ်ဘူးလို့ထုတ်ဖော်ပြောဆိုတော့ကတရုတ်ပြည်ကဝီဂါမွတ်စလင်နေနဲ့ပတ်သက်တဲ့လူ့အခွင့်အရေးအစိုးရခန်းစားကိုသူ့ရဲ့တက်တန်းမကုံဆုံးမီထုတ်ပြန်သွားမယ်လို့ပြောဆိုခဲ့ပါတယ်။မဟာမင်းကြီးအနေနဲ့နောက်ဆုံးအချိန်လုပ်ငန်းဆိုင်ရာရှင်းလင်းပြောကြားရမှာထုတ်ပြန်နိုင်ဖို့အလားအလာရှိပေမဲ့နောက်ထပ်တစ်ချိန်ထပ်မံကြန့်ကြာနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်တရုတ်အစိုးရထံကနေပေးပို့တဲ့အချက်အလက်တော်တော်များများလက်ခံရရှိကြောင်းနဲ့ဒါတွေကိုအစိုးရခန်းစားမထုတ်ပြန်ခင်သေးသေးချာချာစီစစ်နေတယ်လို့မဟာမင်းကြီးဘက်ရှလက်ကပြောဆိုပါတယ်။ဘယ်နိုင်ငံအတွက်မဆိုဒီလိုလှုပ်ထုံးလုံနည်းအတိုင်းပဲလှုပ်ဆောင်ရပါတယ်လို့လည်းသူကပြောဆိုပါတယ်
။ My meeting with high level national officials and regional authorities in Xinjiang, I raised concern about
တရုတ်နိုင်ငံတော်အဆင့်တာဝန်ရှိတဲ့သူတွေဒေသဆိုင်ရာတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံတဲ့အချိန်မှာလည်းဝီဂါမွတ်စလင်တွေအပေါ်မှာတရားမဝင်ဖမ်းဆီးထိန်းသိမ်းတာတွေဖိနှိပ်ညှဉ်းပန်းတာတွေအပါအဝင်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုကျွန်မပြောဆိုခဲ့ပါတယ်။အစိုးရခန်းစားမှရှင်ကျန်းဒေသကဝီဂါတွေနဲ့တခြားမွတ်စလင်တွေအပေါ်ကျူးလွန်တဲ့လူခွေချိုးဖောက်မှုတွေကိုနက်နက်ရှိုင်းရှိုင်းလေ့လာဖော်ပြထားပါတယ်
။တရုတ်အစိုးရရဲ့အတံမွေးဝမ်းကြောင်းဆိုင်ရာလေ့ကျင့်ရေးစခန်းလို့အမည်ပေးထားတဲ့နေရာတွေမှာဝီဂါနဲ့တူရကီအနွယ်မွတ်စလင်တပ်သားလောက်ကိုဖမ်းဆီးထိန်းသိမ်းထားပြီးညှဉ်းပန်းနှိပ်စက်တာတွေယဉ်ကျေးမှုခံယူချက်အပေါ်မတရားညှဉ်းပန်းနှိပ်စက်တာတွေကိုကျူးလွန်နေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကစွပ်စွဲထားပါတယ်။တရုတ်အစိုးရကတော့ဒီစွပ်စွဲချက်ကိုညှင်းပယ်ထားပြီးအလုတ်အကန့်အတွက်အသက်မွေးပညာလေ့ကျင့်ပေးတာသာဖြစ်တယ်လို့ပြောဆိုပါတယ်။ပြီးခဲ့တဲ့မေလအတွင်းတရုတ်ပြည်ရှင်ကျန်းကိုသွားခဲ့တော့ကလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကိုတရုတ်အာဏာပိုင်တွေကိုပြောဆိုခဲ့တယ်လို့လူ့အခွင့်အရေးမဟာမင်းကြီးဘက်ရှလက်ကပြောဆိုပါတယ်တရုတ်အစိုးရကလူ့အခွင့်အရေးအစိုးရခန်းစားကိုမထုတ်ပြန်ဖို့လူ့အခွင့်အရေးမဟာမင်းကြီးဘက်ရှလက်ထံကိုစာတစောင်းရေးသားပေးပို့ခဲ့တယ်လို့ပြီးခဲ့တဲ့ဇူလိုင်လတဲ့တုန်းကရိုက်တာသတင်းဌာနကဖော်ပြခဲ့ပါတယ်စာလက်ခံရရှိခဲ့တယ်လို့မဟာမင်းကြီးဘက်ရှလက်ကအတည်ပြုပြောဆိုပါတယ်အဲ့ဒီစာမှာနိုင်ငံပေါင်း40ကတန်တမန်တွေလက်မှတ်ရေးထိုးထားတယ်လို့လည်းပြောပါတယ်လူခွင်းနယ်ပယ်မှာအခုလိုဖိအားပေးတိုက်တွန်းတာတွေဟာပုံမှန်တော့မဟုတ်ပါဘူး။ဒါပေမဲ့ဒီဖိအားပေးတာတွေကိုအလျှော်ပေးလက်ခံသွားမှာမဟုတ်ဘူးလို့ဘက်ရှလက်ကပြောဆိုပါတယ်
။ I've been receiving pressures from countries who want to publish
ဒီအစီရင်ခံစာကိုထုတ်ပြန်ဖို့ဖိအားပေးတဲ့နိုင်ငံတွေရှိသလိုဒီအစီရင်ခံစာကိုမထုတ်ပြန်ဖို့ဖိအားပေးတဲ့နိုင်ငံတွေလည်းရှိပါတယ်။မထုတ်ပြန်ဖို့စာရေးသားတောင်းဆိုတာတွေရောလူချင်းတွဲဆုံတောင်းဆိုတာတွေရောအများကြီးရှိပါတယ်။ဒီအစီရင်ခံစာထုတ်ပြန်ဖို့ဘက်ကရောမထုတ်ပြန်ဖို့ဘက်ကရောကြီးမားတဲ့ဖိအားပေးမှုတွေကိုကျွန်မခံရပါတယ်။ဒါပေမဲ့ဒီလိုအခြေအနေတွေကြောင့်အစီရင်ခံစာကိုမထုတ်ပြန်တာထုတ်ပြန်ဖို့ညင်းဆိုတာမျိုးကိုကျွန်မလုံးဝမဟုတ်ပါဘူး။ဒါကိုတော့အသေးချာပြောနိုင်ပါတယ
်။ဒီအစီရင်ခံစာထုတ်ပြန်ဖို့လှုပ်ဆောင်နေတာ3နှစ်ရှိပြီဖြစ်ပါတယ်။မဟာမင်းကြီးအနေနဲ့သူ့ရဲ့တာဝန်တွေပြီးဆုံးဖို့တပတ်ပဲလိုပါတော့တယ်။သူ့တာဝန်ပြီးဆုံးမဲ့ဩဂုတ်လ31ရက်နေ့မတိုင်မီသူဂတိပေးထားတဲ့အတိုင်းဒီအစီရင်ခံစာကိုထုတ်ပြန်နိုင်ဖို့သူ့အနေနဲ့အပြင်းအထန်စူးစမ်းလှုပ်ဆောင်နေပါတယ်လို့လူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ကသတင်းတောက်တွေကိုအခိုင်အမာပြောဆိုခဲ့ပါတယ
်။တရုတ်နိုင်ငံကလူ့အခွင့်အရေးသတင်းအပြီးမှာတော့ထိုင်းဘက်ကသတင်းကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံအရှိဘက်ကမ်းရိုးတန်းမှာဒဏ်ရာရပြီးရင်နစ်သေးတော့မဲ့လပိုင်ငယ်လေးတစ်ကောင်ဟာအခုတော့စေတနာဝန်ထမ်းကူညီပေးသူအဖွဲ့အဖွဲ့ရဲ့ကြိုးပမ်းမှုကြောင့်အတော်လေးတက်တာလာပါပြီပါရာဒွန်လို့နာမည်ပေးထားတဲ့အဲ့ဒီလပိုင်လေးကအေယာဝတီလပိုင်ဖြစ်ပြီးတရားမဝင်ငါးဖမ်းမှုနဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကြောင့်မျိုးတုံးပျောက်ွယ်နိုင်တဲ့မျိုးစိတ်အဖြစ်သတ်မှတ်ခံထားရတာဖြစ်ပါတယ်အခုတော့အေယာဝတီလပိုင်လေးပါရာဒွန်ရဲ့အခြေအနေတိုးတက်ကောင်းမွန်လာတာကြောင့်ပင်လယ်ပြင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကကြိုးဆိုကြပါတယ် AB သတင်းဆောင်ပါကိုမတ်သိကြီးထိုက်ကပြောပြပါလိမ့်မယ
်ပါရာဒွန်လို့နာမည်ပေးထားတဲ့ဒဏ်ရာရလပိုင်လေးကိုတော့ထိုင်းနိုင်ငံရနောင်းကစင်တာတစ်ခုမှာကုသပေးနေကြပါတယ်။ထိုင်းနိုင်ငံအရှိဘက်ကမ်းရိုးတန်းကရေအိုင်လေးထဲမှာရေနစ်နေတဲ့လပိုင်လေးကိုပြီးခဲ့တဲ့တလလောက်ကတွေ့ခဲ့ကြတာပါ။ပင်လယ်ပြင်နဲ့ကမ်းရိုးတန်းရှင်းမြင်များသုတေသနနဲ့ဖွံ့ဖြိုးရေးစင်တာကတလိမ့်ဆန်ဆရာဝန်တွေနဲ့အကူအညီပေးသူတဒါဇင်လောက်နဲ့ပရာဒန်ကိုအချင်းပြည့်ပြုစုကုသပေးနေကြရပါတယ်။စင်တာကတလိမ့်ဆန်ဆေးကုဆရာဝန်တနဖန်ချူချွန်ကအခုလိုပြောပါတယ
်ဒီခွေကနေခင်ပါလက်လေ
တချို့မှာတောင်းတနေတဲ့လပိုင်းတွေကများသောအားဖြင့်တော့ခြေနေကဆိုးရပါတယ်ဒီလိုလပိုင်းတွေ တက်ရှင်မခွင်လန်းလဲတိုက်ပြီးနေပါတယ်သူ့ကိုတော့ကျွန်တော်တို့ကအကောင်းဆုံးပြည့်စုံဆက်လျှောက်ခဲ့ပါတယ်
ကန်းဆက်ပေါ်မှာတောင့်တင်ပြီးရေကန်ငယ်ထဲမှာဒဏ်ရာချောင်းရေမကူးနိုင်ပဲရေနစ်လူဖြစ်နေတဲ့လပိုင်လေးဖရာဒန်ကိုဇူလိုင်လ23ရက်နေ့မှာငါးဖမ်းသမားတွေကတွေ့ခဲ့တာပါသူတို့ကထိုင်းတာဝန်ရှိသူတွေထံကိုအလျင်မြန်ဆက်သွယ်ခဲ့ကြပြီးတာဝန်ရှိသူတွေအကြံပေးတဲ့အတိုင်းလပိုင်လေးကိုအရေးပေါ်ပြုစုစောင့်ရှောက်ပေးခဲ့ကြပြီးတဲ့နောက်ကယ်ဆယ်ရေးစင်တာကိုပို့ပေးခဲ့ကြပါတယ်လပိုင်လေးဖရာဒန်ဟာဒဏ်ရာကနေယောဂပိုးဝင်အင်အားချိနေပြီးရေမကူးနိုင်ဖြစ်ခဲ့တာပါဒီလပိုင်လေးကိုပင်လယ်ရေဖြစ်ထားတဲ့ကန်ထဲကိုထည့်ပြီးဆေးကုပေးခဲ့ကြပါတယ်ရေမကူးနိုင်တဲ့လပိုင်လေးရေမနစ်စေဖို့အတွက်စေတနာဝန်ထမ်းတွေကအချိန်ပြည့်ရေကန်ထဲမှာသူ့ကိုအလှည့်ကျကင်ပေးထားကြတာပါအသက်32နှစ်အရွယ်ဗန္နာရေးဆိုင်ရာအကြံပေးဒီပညာတိကျွန်းတာဟာစင်တာမှာစေတနာဝန်ထမ်းလောက်ကင်နေသူပ
ါဒါကမိခေါင်းဘက်กินแบบ
သူကအစာကောင်းကောင်းမစားပေမဲ့ဆော့ချင်နေပါတယ်။သူအာဟာရမပြည့်မှကိုစိုးရိမ်ပါတယ်။ဒီမှာအချိန်လောက်အားငွေကြေးအကုန်ကျခံပြီးတော့စိတ်ရောလူပါတင်းမြုပ်လောက်ကင်နေတဲ့စေတနာဝန်ထမ်းတဦးနေနဲ့လင်းပိုင်ကလေးကျမ်းမာပြီးတော့အသက်ရှင်စေချင်ပါတယ်
။အယဝရီလပိုင်လေးဖရာဒန်ဟာအချိန်နဲ့ကောက်လာပြီးအခုတော့ရေကူးနိုင်ပါပြီ။ဒါပေမဲ့အားနဲ့နေသေးပြီးအချိန်နဲ့ကစိုးရိမ်စရာဖြစ်နေစေပါ။သူကိုပြုစုစောင့်ရှောက်ပေးနေသူတွေကမိနစ်20တိုင်းမှာတစ်ခါနှုတ်တိုက်နေပေမဲ့လည်းသူကကောင်းကောင်းမတောက်ပါဘူးလပိုင်လေးဖရာဒန်ကိုရေရှည်စောင့်ရှောက်မှုပေးဖို့လိုအပ်ပြီးအနည်းဆုံးတစ်နှစ်လောက်ကြာမယ်လို့စင်တာကညွှန်ကြားရေးမှူးစူမာနာခါချွန်ဝတ္တနာကူးကပြောပါတယ်လပိုင်လေးကိုနှုတ်ဖြတ်ပြီးအစာရှာစားတတ်ဖို့အတွက်အချိန်ယူရမှာဖြစ်ပါတယ
်ဒီနေ့ပေါ်ရောက်ဟာဒီလည်းကိုကျင်းနေဟာ
သူနေကောင်းလာလို့ပြန်လို့လိုက်မယ်ဆိုရင်လဲပြဿနာကသူနှုတ်တော့ရတော့မှမဟုတ်ပါဘူးအဲ့ဒါကြောင့်သူ့မှာသွားပေါက်လာပြီးတော့ငါးစားတတ်အောင်နဲ့အသားချအောင်တင်ပေးရမှာဖြစ်ပါတယ်အချိန်ယူရမှာပ
ါဒါပေမဲ့လဲဖရာဒန်ကိုပြုစုစောင့်ရှောက်မှုကနေဒီလပိုင်မျိုးစိတ်တွေပြုစုစောင့်ရှောက်မှုကိုပိုပြီးနားလည်စေမယ်လို့ပြုစုစောင့်ရှောက်ပေးနေသူတွေကယုံကြည်ကြပါတယ်တိရိစ္ဆာန်စေကုဆရာဝန်တနပန်ချောင်ချုံကအခုလိုပြောပါတယ
်การที่เราสามารถช่วยเขาได้1ตัวครับ1คือ
ဒီလိုတွေးဆမျိုးစိတ်တွေကိုပြုစုကူတာမှုမှာအောင်မြင်မှုတိတ်များများဆဆမရှိတာကြောင့်လပိုင်းတစ်ကောင်အတက်ကိုကယ်လက်နိုင်ပြီဆိုရင်ကျွန်တော်တို့တို့ကဘုသူတာရပါတယ်သူ့ကိုအသက်ရှင်အောင်ကယ်တင်နိုင်ပြီဆိုရင်တော့ဒီကနေ့ကျွန်တော်တို့အများကြီးတင်းယူနိုင်ပါတယ်ဒုတိယအချက်အနေနဲ့ကတော့သူ့ကိုအသက်ကယ်လိုက်ခြင်းအပြင်သူ့အသက်ရှင်မှုအခွင့်အလမ်းပေးလိုက်ခြင်းအပြင်အကောင်ကြီးတိတ်မကျန်တော့တဲ့ရှားပါးဒီသတော်ဘာတွေထင်းထင်းရဲ့အတွက်လည်းအသိပညာပေးရရောက်ပါတယ်
ဖရာဒန်လိုအီယာဝတီလပိုင်တွေဟာမျိုးတုံမဲ့အန်ဒီယရှိတဲ့မျိုးစိတ်အဖြစ်နိုင်ငံတကာသဘာဝထိမ့်သိမ်းရေးသမဂ IUCN ကသတ်မှတ်ထားပါတယ်။အီယာဝတီလပိုင်တွေကိုတော့တောင်အာရှနဲ့အရှေ့တောင်အာရှကရေဒင်ပင်လယ်ကမ်းရိုးတန်းဒေသတချို့နောက်မြန်မာကမ္ဘောဒီးယားနဲ့အင်ဒိုနီးရှားတို့ကမြစ်သုံးစင်းတို့ထဲမှာတွေ့ရလေရှိပါတယ်။အယဝရီလပိုင်တွေရဲ့အတိုက်အမြုံတွေဆုံးရှုံးမှုညဉ့်ညမ်းမှုနဲ့တရားမဝင်ငါးဖမ်းဆီးမှုတွေကြောင့်ချင်းချောက်ခံရတဲ့မျိုးစိတ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အရှိတ်ကံယူတန်းမှာအယဝရီလပိုင်အကောင့်400လောက်ပဲကျန်းရှိထုတ်တယ်လို့ခန့်မှန်းထားကြောင်းလဲထိုင်းနိုင်ငံရဲ့ပင်လယ်ပြင်နဲ့ကံယူတန်းအရင်းအမြစ်များသုတေသနနဲ့ဖွံ့ဖြိုးရေးစင်တာကတာဝန်ရှိသူတွေကပြောပါတယ်ရှင်
။ချစ်စရာလပိုင်လေးအကြောင်းကိုကြီးရှုနားဆင်ကြရတာပါ။ယူအမေရိကန်တန်ရဲ့ဩဂုတ်လ29ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ်Tangom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်ဒီအမေရိကန်တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။အပတ်စဉ်ကဏ္ဍတွေကတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာကဏ္ဍသတင်းတွေတဲကတုတထူးခြားစံပြသတင်းများစတာတွေကိုနားဆင်ကြည့်ရှုကြရမှာပါ။ပထမဦးဆုံးအနေနဲ့ကမ္ဘာမြမမီဒီယာမြင်ကွင်းကိုနားဆင်ကြည့်ရှုကြအောင်ပါ။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်ຫນွေဥတော်လန်ရေးနဲ့အမျိုးသမီးများရဲ့အခမ်းကဏ္ဍကိုဆွေးနွေးတင်ပြမှာပါ။မိုက်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ
်။အလုံးမဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍကနေຫນွေဥတော်လန်ရေးနဲ့အမျိုးသမီးများရဲ့အခမ်းကဏ္ဍအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါဆီယာနာသိန်းတာတစ်နှစ်ကျော်လာချိန်အထိမြန်မာနိုင်ငံတော်ဆန့်ကျင်စန္ဒပြပွဲတွေမှာအမျိုးသမီးတွေဟာရှေ့တန်းကပါဝင်နေကြတယ်ငြိမ်းချမ်းစွာတောင်းဆိုစန္ဒပြနေသူတွေကိုစစ်တပ်ကရက်စက်စွာပြစ်ခတ်ဖြိုခွဲပြီးနောက်ပိုင်းခက်ခဲတဲ့ကာလတွေမှာလည်းအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူနိုင်ငံနဲ့အဝန်ဆန့်ကျင်စန္ဒပြတိုက်ပွဲဝင်ရမှာပါဝင်နေကြတယ်လို့2022မေလ26ရက်နေ့ကမြစ်စီမသတင်းဌာနရဲ့အာနာသိန်းပြည်ချိန်ကစလို့လွတ်လပ်မှုအတွက်ရပ်တည်ခဲ့ကြတဲ့မြန်မာမျိုးသမီးတွေရဲ့ပန်းပွင့်တွေမှသည်မင်္ဂလာဝတ်စုံတွေစီတို့ခေါင်းစဉ်နဲ့ဖော်ပြတဲ့ဆောင်းပါးမှာရေးသားထားတာကိုတွေ့ရပါတယ်စစ်တပ်အာနာသိန်းနာကိုစန့်ကျင်တော်လှန်တဲ့မြမနွေဦးတော်လှန်ရေးမှာအလွာသီးသီးကမြန်မာမျိုးသမီးတွေဟာရှေ့တန်းကပါဝင်ခဲ့ကြတာကိုတွေ့ကြရမှာဖြစ်ပါတယ်ငင်းချမ်းစွာစန္ဒပြပွဲတွေမှာအမျိုးသမီးတွေဦးဆောင်ပြီးပန်းတပိတ်တနခါတပိတ်နှုတ်ခမ်းနီတပိတ်စားတဲ့တမာရိုးကြမဟုတ်တဲ့တီထွင်ဆန်းသစ်မှုရှိရှိနဲ့ဆွဲဆောင်မှုရှိတဲ့အတွေးအသည့်တွေနဲ့ဖော်ဆောင်ခဲ့ကြတာကိုသတိပြုမိကြမယ်ထင်ပါတယ်
။ဆီယနာတိန်းနာ34ရက်မြောက်တဲ့နေ့ဖြစ်တဲ့2021မတ်လ10ရက်နေ့မှာကြာရောက်တဲ့ကမ္ဘာအမျိုးသမီးများနေ့မှာတက်ချွတ်လှုပ်ရှားသူလူငယ်များနဲ့အမျိုးသမီးတွေဟာထမိန်အလံထူပြီးရန်ကုန်မြို့စမ်းကြောင်းမှာတပိတ်တိုက်ပွဲဆင်နွှဲခဲ့ကြပါတယ်။စစ်သားတွေထိတက်လာတဲ့ရန်ကုန်မြို့ကလမ်းတွေပေါ်မှာထမိန်တွေတန်းပြီးအတားအဆီးတွေလှုပ်ခဲကြပါတယ်။ထမိန်အလံထူတဲ့တပိတ်ဟာ Saron Revolution ဆိုပြီးကဘာကိုတည်စေခဲ့ပါတယ်။ဒါကြောင့်လဲ Asia Pacific Center ရဲ့ပါမောက္ခဒေါက်တာမီမီဝင်းဘက်ကလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအတဲကိုအသုံးချပြီးမြန်မာမျိုးသမီးတွေဟာဆရာနာရှင်ကိုတော်လှန်ရုံနာမကမြန်မာလူ့ဖွဲ့စည်းတွင်းမှာအမျိုးသမီးတွေပေါ်ထားရှိတဲ့သဘောထားအမြင်တွေကိုပြောင်းပြစ်ဖို့စ조사လာတာကိုတွေ့ရတယ်လို့ Asia Pacific Affairs Journal Air University မှာ2021ဩဂုတ်လ26ရက်နေ့ကဖော်ပြခဲ့တဲ့သူ့ရဲ့ဆောင်းပါးမှာရေးသားထားပါတယ်။ဒါဟာဘာကိုပြတယ်လဲဆိုရင်ဆီယနာရှင်ကိုတော်လှန်ရုံတတ်တတ်မဟုတ်တော့ပါဘူး။အတွေးခေါ်တိုက်ပွဲအတွေးခေါ်တော်လှန်ရေးဖြစ်တယ်ဆိုတာဒေါက်တာမီမီဝင်းဘက်ကမိမောင်းထိုးပြလိုက်တာပါ။
Time Magazine ကြီးကလည်းမြန်မာမျိုးသမီးတွေဟာသူတို့ရဲ့အနာဂတ်အတွက်ကလာကြာချေစွာဖိနှိပ်လာခဲ့တဲ့စစ်တပ်ကိုတိုက်ပွဲဝင်နေကြတဲ့ဆိုတဲ့ဆောင်းပါးတစ်ပုဒ်ကို2021မေလ1ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာမြန်မာမျိုးသမီးငယ်တွေຫນွေဥတော်လိုက်အေးမှာရှေ့တန်းကနေဥဆောင်ပါဝင်နေတာကိုအတိအမှတ်ပြုဖော်ပြထားပါတယ်။ CDM လှုပ်ရှားမှုရဲ့60ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြပြီးကျန်းမာရေးလှုပ်သားတွေ၊ကျောင်းဆရာဆရာမတွေ၊အထည်ချုပ်လှုပ်သမားတွေနဲ့အလွှာပေါင်းစုံကအမျိုးသမီးတွေပါဝင်ကြတယ်။စစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီ9ရက်နေ့မှာပထမဆုံးပြစ်ဒဏ်ခံရတာဟာမြားတွက်တွက်ခိုင်းဆိုတဲ့19နှစ်အရွယ်မိမပြိုလေးဖြစ်တယ်။ဆီယာနာရှင်ကိုဥဆောင်တော်လှန်နေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG မှာဒေါ်စင်မာအောင်ဒေါ်ဤတင်စာမောင်စတဲ့အမျိုးသမီးတွေဟာအ धिक ဥဆောင်မှုကဏ္ဍမှာပါဝင်နေကြတယ်။မြန်မာလူဦးရေရဲ့52ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တဲ့အကြောင်း Time Magazine ကြီးရဲ့ဆောင်းပါးမှာဖော်ပြထားတာတွေ့ရပါတယ်။
ဒါကြောင့်မို့မြမနွေဦးတော်လှန်ရေးကြီးနဲ့အမျိုးသမီးတွေပါဝင်နေတဲ့အခမ်းကဏ္ဍအပေါ်အမြင်ကိုတော့အမျိုးသမီးခွင့်ရေးကာကွယ်စောင့်ရှောက်သူတအုပ်ဖြစ်တဲ့ဒေါ်မေစပယ်ဖြူကအခုလိုပြောပါဗျ
။နွေဦးတော်လှန်ရေးမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်ပေါင်းများစွာဟာရက်စက်ကြမ်းတမ်းနဲ့အနေနဲ့အမျိုးမျိုးကိုကြုံတွေ့ရနိုင်တယ်ဆိုတာကိုသိရတဲ့ သူတို့ရဲ့ဘဝလုံခြုံမှုအဆက်နဲ့တိတ်ခါလူသားဆန်စွာအသက်ရှင်ရည်တည်ခွင့်အပါအဝင်အနာဂတ်တွေမိသားစုတွေကိုပါဆွန့်လွတ်ပြီးအဆုံးသက်တိုက်ပွဲအောင်တဲ့အထိအမျိုးသားတွေနဲ့အတူရင်ပေါင်တန်းပြီးပါဝင်တိုက်ပွဲဝင်နေကြပါတယ်။နှွေဦးတော်လိုင်းရေးလို့ပြောလိုက်ရင်အမျိုးသမီးတွေရဲ့ဥဆောင်ပါဝင်မှုကိုလုံးဝချန်လှပ်ထားလို့မရနိုင်ပါဘူး။အမျိုးသမီးတွေဟာစစ်မှန်တဲ့ Federal Democracy နိုင်ငံတော်အစ်တရက်ပေါ်ထွန်းလာရေးအတွက်ရှေ့တန်းကနေမမမမပါဝင်နေတဲ့ဥဆောင်နေတယ်ဆိုတာအထင်ရှားပါပဲ။ဒါဟာကျမတို့ရဲ့တမိုင်းသက်အတွက်ထူးခြားတဲ့မှတ်တိုင်တစ်ခုပါ။မျိုးသမီးတွေကိုယ်တိုင်ဥဆောင်ပါဝင်နေလို့ကိုဒီတော်လန်ရေးကြီးဟာမဟုတ်ချအောင်မြင်မှာလို့ကျမကတော့အလေးနဲ့ယုံကြည်ထားတယ်။အာနာရှင်စနစ်နဲ့အတူလူမျိုးကြီးဝါဒလိန်ခွဲခြားဆက်ဆံမှုတွေနဲ့ဖိုးဝါဒီစနစ်ဆိုးတွေအားလုံးမဟုတ်ချအဆုံးသတ်စေဖို့နှွေဦးတော်လန်ရေးမှာပါဝင်နေတဲ့လူထုလူဒန်းစားအလွတ်တီးတီးကအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာပြည်သူတွေအားလုံးရဲ့နှလုံးသားမှာအမှတ်ရစရာဖြစ်ကြံနေမှာပါ။
2010ရွေးကောက်ပွဲအပြီးမြန်မာနိုင်ငံရေးအကူပြောင်းစတင်ချိန်မှာအခြေခံလူ့အခွင့်အရေးအမျိုးသမီးအခွင့်အရေးအလုပ်သမားလယ်သမားအခွင့်အရေးစားသုံးသူအခွင့်အရေး LGBT အခွင့်အရေးစတဲ့အခြေခံရပိုင်ခွင့် Rights Base တွေရရှိရေးတောင်းဆိုလှုပ်ရှားကြသူတွေအဖွဲ့အစည်းတွေအားကောင်းမောင်းတန်ပေါ်ထွက်လာခဲ့တာတွေ့ကြရမှာပါ။အဲ့ဒီပွင့်လင်းစွာ10နှစ်တာကာလအကျိုးသက်ရောက်မှုဟာဆရာနာရှင်စနစ်ဆန့်ကျင်ရေးဖက်ဒရယ်ပြည်ထောင်စုတရပေါ်ထွန်းရေးကြိုးပမ်းမှုတွေကိုပိုမိုအားကောင်းစေခဲ့တယ်လို့ဆိုရမှာပါ။ဒီနေရာမှာနိုင်ငံလူဦးရေရဲ့52ရာခိုင်နှုန်းရှိတဲ့အမျိုးသမီးတုအင်အားကိုတော်လှန်ရေးအတွက်အားပြုဖို့လိုအပ်တယ်လို့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုစွမ်းအားကိုအတိအမှတ်ပြုကြရမှာပါ။မေ့လျော့ထားလို့မရပါဘူး။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကတော့ဒီကနေ့အချိန်ကာလမှာကြားမှဒန်းတူအခွင့်အရေးမရှိဘူးဆိုရင်စင်ဆက်မပြတ်ရှင်သန်နေတဲ့အနာဂတ်နဲ့ဒန်းတူညီမျှတဲ့အနာဂတ်ကိုရောက်ရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်ခင်ဗျာ
။မြမနွေဦးတော်လိုင်းရေးမှာအမျိုးသမီးတွေအများအပြားပါဝင်တဲ့အကြောင်းပြည်သွင်းနိုင်စီစဉ်တင်ဆက်တဲ့ကပ္ပမြမမီဒီယာမြင်ကွင်းအကြောင်းနားဆင်ကြည့်ရှုကြရတာပါ။ဆက်လက်ပြီးတော့သတင်းတွေထဲကတူတကပ္ပတလွှားထူးခြားစံပြသတင်းများကိုမတင်ဆက်ခင်မှာပေးစာပြန်စာကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ VOA မြန်မာပိုင်းကသောတာရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးမအေးတန်တာကျော်ကစူးစီးတင်ဆက်ပေးထားတာနားဆင်ကြအောင်ပါခင်ဗျာ
ဒေးရဲကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ
Facebook ပေါ်က view ထုတ်လွှင့်ချက်တွေအောက်မှာမှတ်ချက်တွေလာရေးလာတဲ့သောရရှင်တွေမှာတော့ကိုပါတန်းဆိုတဲ့သောရရှင်ကမင်္ဂလာပါ view ရေ view တို့လိုသတင်းဌာနမျိုးတွေရှိနေလို့မျက်စိပွင့်နားပွင့်ရလို့ကျေးဇူးအမြဲတင်နေမိပါတယ်တဲ့တူတူလေးရေးလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ဖြိုးဝင်ဆိုတဲ့သောရရှင်ကမင်္ဂလာပါခင်ဗျာတဲ့ view မြန်မာကိုငငယ်လေးတွေကဖေဖေတို့သတင်းနှာထောင်တဲ့အချိန်တွေကအမြဲအားပေးနေခဲ့ပါတယ်တဲ့ကျွန်တော်အခုတော့အထိုင်းကိုရောက်ရှိနေတဲ့မမလေးတယောက်ပါဆိုပြီးစာရေးလာပါတယ်။ဇော်စီသူမိုးဆိုတဲ့သောရရှင်တောင်းဆိုလာတာလေးတစ်ခုကိုလည်းဖော်ပြပေးကြပါရစေ
။ VOA ခင်ဗျာ website မှာတင်ရင်အရင်လို 16KB နဲ့တင်ပေးပါခင်ဗျာ။ကျွန်တော်က download ပြီးနားထောင်ပြစ်လို့ပါ။အရင်က 6.8MB လောက်ပဲရှိတော့ data လည်းတက်တာချိန်ကုန်လည်းတက်တာလို့ပါခင်ဗျာ။ VOA ဝိုင်းတော်သားများကျမ်းပါပါစေ။နောက်လည်းစာအများကြီးရေးပါဦးမယ်။
ဟုတ်ကဲ့ပါအရင်တော့လို fine site တွေနဲ့တင်ပေးပါဆိုရဒီသောရရှင်ပြောလာတာပါเนาะဟုတ်ကဲ့ပါဒီ website ကိုတာဝန်ယူတဲ့သူတွေကိုပြောပေးပါမယ်เนาะအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ချင်းပြင်းနေကပါဒီသောရရှင်ကတော့ PSI ဂျိုရုစလောင်ကနေမြန်မာသတင်းကိုပထမဆုံးများများလေးထုတ်လွှင့်ပေးပါ VOE ကိုလူလူမိတ်ဆွေအစီအစဉ်ကနေအမြဲတမ်းအားပေးနေပါတယ်ဆိုပြီးတော့စာရေးလာပါတယ
်ကျွန်တော်ကချင်းတို့တိုင်းသားလေးပါVOA ကို PSI ကနေတဆင်နေတိုင်းလိုလိုနားထောင်ဖြစ်ပါတယ်။သတင်းတွေတဲကတူတအစီအစဉ်နားထောင်အောင်တာဘ ഹു တူတရပါတယ်။ကျွန်တော်တို့ဘက်ကကလေးတမူးလန်းကရွာငယ်လေးပါဗျာ။ကျွန်တော်တို့ရွာကလူတက်ကြီးပိုင်းတွေကအခုနိုင်ငံရေးပဋိပက္ခကြားကိုလူငယ်တွေပါတာကိုတားကြပါတယ်။သ ူတို့ပါသူတို့ထိုင်ကုန်လူနေကြတာကျွန်တော်တို့ဝင်မပါကြပါနဲ့လို့တားကြပါတယ်သူတို့ပဲနေရာယူခြင်းပုံပါပဲကျွန်တော်ကတော့တချင်းလေးလဲတောင်းခြင်းလို့ပါတက်တက်အောင်အစီအစဉ်တင်ဆက်နေချိန်မှာဖွင့်တဲ့တချင်းလေးကိုပါဗျာတီဆိုသူတချင်းကောင်းစဉ်ကိုဒီ message ကနေပဲပို့ပေးပါဗျာ VOA အဖွဲ့သူအဖွဲ့သားအားလုံးစိတ်ကျမ်းမာခြင်းကိုဤကျမ်းမာခြင်းတွေနဲ့ပြည့်စုံကြပါစေ
โอเคดีตราชินก็เตตองลาไปมั้ยแหละตัว VOA ก็นี่ปิ๊ดทะชินนี่ทุ่มลื่นไปတော့อูสราวก็เลยตีท้าบ่งยาไปเนาะถ้าเช่นไม่รู้ดีทะชินนี่โกตูสายเยเดเมสเซนเจอร์ก็นี่ปิ๊ดเมสเสจเปลี่ยนโพไปบ่าหลุပြောลาไปโอเคว่ะดีมาตะคู่รอสิบาเนดีตะแตยองซีซินโนอမျိုးทมิกันนาโรดีโลမျိုးจมารุเยอปัสเซนกันนาริมาทุ่มลื่นไปนี่แหละเตทะชินนี่ก็เปิมาดีหน้าถองโลยาเดဒီအများနာထောင်လို့ရတဲ့တခြင်းမျိုးတွေမဟုတ်ပါဘူးရှင်ဒီတခြင်းတွေကကျမတို့ဒီရေဒီယိုထုတ်လွှင့်မှုနောက်ပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှုဒီလိုလုပ်ငန်းတွေအတွက် production music လို့ခေါ်ပါတယ်ဒီအစီအစဉ်တွေထုတ်လို့ရေးမှာအသုံးပြုတဲ့တခြင်းတွေဖြစ်ပါတယ်ဒါကြောင့်မလို့ကျမကဒီတခြင်းကောင်းစဉ်ပြောလဲနောက်ပြီးတော့ဒီတခြင်း link ပေးလဲအပြင်ကနေပြီးတော့ယူပြီးတော့နားထောင်လို့ရတဲ့တခြင်းမဟုတ်ပါဘူးလို့ပဲပြန်ပြီးတော့ပြောချင်ပါတယ်နော်ကျမတို့အစီအစဉ်တွေကတခြင်းလေးတွေကိုနှစ်ချိုက်မိတယ်ဆိုလို့လဲအများကြီးဝမ်းသာမိပါတယ်ပြည်ကိုတော်ရရှင်နေရေးလာတဲ့စာတွေမှာနိုင်ငံရေးအမြင်တွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝကိုပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့တော်ရရှင်နေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာတွေကိုအပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီမှာဒီတစ်ပတ်တော်ရရှင်တယောက်ကတော့ကုလသမဂ္ဂအကြောင်းပြောပြပါဆိုပြီးတော့အခုလိုရေးလာပါတယ်
။ VOA မှတဆင့် UN ကုလသမဂ္ဂကကြားအောင်ပြောပြပါတနှစ်ခွဲလောက်ဆေးရသမှုမှုတွေကိုပက်ပက်ဆက်ဆက်ကျူးလွန်နေတာတကဘာလုံးကတက်တည်အထောက်ထားများစွာနဲ့မြန်မာထစ်တင်တွေ့မြင်နေရပါလျက်နဲ့ဘာကြောင့်များအကျန်းဖက်မြန်မာတပုံစစ်တပ်ကိုအရေးမယူအာတူပီမဝင်နိုင်ရတာပါလဲ UN ရဲ့လူအခွင့်အရေးပဋိညင်စာရန်ပါလူအခွင့်အရေးတွေကိုဘာကြောင့်မကာကွယ်နိုင်ရတာပါလဲ UN ရဲ့တာဝန်ယူမှုတာဝန်ခံမှုနဲ့အချက်တရားဂုဏ်သိက္ခာတွေဘယ်ရောက်ကုန်ပါသလဲအခုလိုလက်ပိုက်ကြည့်နေမယ်ဆိုရင် UN အဖွဲ့ကြီးဖွဲ့စည်းထားဖို့ရှိနေဖို့လိုအပ်ပါသေးသလားဆိုတာUN ကကြားအောင်ပြောပြပါခင်ဗျာ
မြန်မာနိုင်ငံကကိစ္စတွေဒီလောက်ဖြစ်နေလူလူကဒီလောက်ခံနေရတာမှာဘာဖြစ်လို့ကုလသမဂ္ဂကဘာမှကြားဝင်ဆောင်ရွက်ပေးတာမရှိတာပါလဲဆိုပြီးတော့ဒီသောရရှင်မေးလာတာဖြစ်ပါလေရှင်နောက်ထပ်သောရရှင်တယောက်ကတော့အရှင်အကုံရလို့ရေးလာပါတယ်ဒီသောရရှင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့အဖြစ်အပျက်တွေပေါ်မှာကြားရမြင်ရတာတော်တော်စိတ်မကောင်းဖြစ်မိပါတယ်ဆိုပြီးတော့အခုလိုဆိုလာပါတယ
်မင်္ဂလာပါ VOA ရေဦးစင်းက VOA ရဲ့အမာခံပရိသတ်တဦးပါVOA ကိုအားပေးနားဆင်လာတာအတော်ကြပါပြီ။အစီအစဉ်တွေအားလုံးကောင်းပါရယ်။ဒီတစ်ခေါက်ပဲမြန်မာပြည်မှဘေးစာကဏ္ဍကိုစာရေးပြစ်တာပါ။ဦးစင်းတို့ဟ ோம் မလင်းမြို့နယ်မှာပြူစောထီအဖွဲ့ရီ၊ရှမ်းနီအဖွဲ့ရီဖွဲ့ပြီးလက်လုံလက်စားရီစီကငွေညှစ်မတရားဆက်ကြီးကောက်နေတာကိုကြားရမြင်ရတာတိတ်ပဝင်မကြလာဘူးဗျာ။တော်မီလောင်တောကြောင်လက်ခမောင်းခတ်ဆိုတာလိုမျိုးဖြစ်နေပြီ VOA ရေ။တော်တော်စိတ်ထိခိုက်ခံစားနေရပါတယ်။
ဒါကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကိုမြင်ပြီးတော့သရရှင်တွေသူတို့ထင်မြင်ယူဆချက်ရှူထောင်းကနေရေးလာကြတာဖြစ်ပါတယ်နော်နောက်ထပ်သရရှင်ဦးတူးဆိုတဲ့သရရှင်မှာသူကတော့သတင်းတွေနားထောင်တိုင်းယူကရိန်းနဲ့မြန်မာသတင်းတွေကြောင့်စိတ်ဆင်းရဲရပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ
်ယူကရိန်းနဲ့မြန်မာသတင်းကိုနားထောင်မိတိုင်းမျက်ရည်ဝဲနေရတယ်လူသားတွေကတနက်လေးများကင်ထားရရင်ကိုကလူမဟုတ်တော့ဘူးလို့များထင်နေကြသလားမသိလက်နဲ့မပါတဲ့ပြည်သူတွေမိမနဲ့ကလေးငယ်တွေကိုရက်ရက်ဆက်ဆက်တတ်ကြတယ်အဆောက်အုံတွေကိုမိရှို့ဖျက်ဆီးကြတယ်ဒီလောက်ထိရက်ဆက်ရုံမာတဲ့နှလုံးသားပိုင်ရှင်စစ်အာဏာရှင်များကိုအံ့ဩမိပါတယ်ဝမ်းနည်းမိပါတယ်ငရဲပြည်ဆိုတာသူတို့အတွက်ဖြစ်မှာပ
ါငရဲပြည်ဆိုတာသူတို့အတွက်ဖြစ်မှာပါတဲ့လောလောဆယ်ကျမတို့စီကိုဒုက္ခတွေမျှဝေပြီးတော့ဟိုအမြဲတမ်းစာရေးလာတဲ့သူတွေကလည်းသူတို့ကိုယ်တိုင်အရှင်းလက်လက်ငရဲကြနေကြပါတယ်ဆိုတော့အခုလောလောဆယ်ခံနေရတဲ့ဒုက္ခတွေကိုရေးလာတတ်ကြတာပါနော်မြန်မာနိုင်ငံကအစ်အာနာတင်းပြီးတော့နိုင်ငံရေးအခြေအနေနဲ့ဒီစီရေးပြည်ပခါနောက်ဆက်တွဲအခြေအနေတွေကြောင့်ပြည်သူတွေအတော်လေးထိခိုက်ခံစားရတယ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးကြပါတယ်ဒီမှာသရရှင်တယောက်ကျွန်တော်ပို့လိုက်တဲ့စာကို view ကိုရောက်တယ်ဆိုရင်ကျေးဇူးပြုပြီးတော့ဖတ်ပေးပါတယ် view အမြဲတမ်းဆောင်မြောကြည့်ရှုနေပါလေဆရာနာတိန်းတဲ့သူတွေကိုအထူးယုံမုံပါလေအမြင်အမှန်ကိုတော့မပြောပြရဲပါဘူးပြည်သူကိုချစ်တယ်လို့မိသားစုကိုလည်းစိုးရိမ်လို့ပါဆိုပြီးတော့ရေးလာတဲ့သရရှင်က
ူရဲ့နာကြီးချက်တွေကိုမေးခွန်းဖြစ်နေမေးလာတာဖြစ်ပါတယ
်အာနာသိန်းစစ်ကောင်းဆောင်ကိုကျွန်တော်မေးချင်ပါတယ်ခင်ဗျားရဲ့မိသားစုနဲ့ခင်ဗျားရဲ့နေအိမ်ကိုတပ်ဖြတ်မိရှုဖျက်ဆီးခံရမယ်ဆိုရင်အခုလိုပြောနေနိုင်မလားလို့မေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်စိတ်ကပြည်သူတွေနဲ့တထက်တဲ့နာကျင်ခံစားရလွန်းလို့ပါ
ဒီသရရှင်ကသူ့ရဲ့နာကြီးချက်တွေကိုမေးခွန်းဖြစ်နေမေးလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်အားလုံးအတွက်ပုံမှန်ကောင်းမွန်လှပါတဲ့သတင်းတစ်ပတ်ရရှိနိုင်ပါစေလို့ဆန္ဒပြုမိပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်၊ရွှင်လန်းချမ်းမြေကြပါစေရှင
်။ဧတန္တာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာကဏ္ဍဖြစ်ပါတယ်အခုဆက်ပြီးတော့သတင်းတွေကတုတ္တအစီအစဉ်ကိုတင်ဆက်ပြရစီနိုင်ငံတကာကသတင်းတွေကြီးရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു တုတ္တရစီဖို့မန်းညိုညိုလွင်ကတင်ဆက်ထားပါတယ်ဒီတစ်ပတ်မှာတော့ဒီနေ့ကမ္ဘာထိပ်တန်းသတင်းတစ်ခုဖြစ်နေတဲ့ရုရှားယူကရိန်းအရေးသတင်းတွေထဲမှာယူကရိန်းနိုင်ငံအကြောင်းကိုပြောပြထားပါတယ်
ယူကရိန်းနိုင်ငံဟာအရှေ့ဥရောပမှာရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။အရှေ့ဥရောပနိုင်ငံတွေထဲမှာတော့ရုရှားပြည်ရင်ယူကရိန်းကဒုတိယအကြီးဆုံးနိုင်ငံတစ်ခုပါ။ယူကရိန်းဟာ20ရာစုနှောင်းပိုင်းကာလကြောင်းမှာအပြည့်အဝလွတ်လပ်ရေးရရှိခဲ့ပြီးယူကရိန်းဆိုတဲ့နိုင်ငံအဖြစ်ကမ္ဘာမှာရပ်တည်နေတာပါ။ပထမကမ္ဘာစစ်တိုင်းပြီနဲ့ပထမဒုတိယကမ္ဘာစစ်ကာလတွေအတွင်းပိုလန်၊လစ်သူအေးနီးယားရုရှား၊ရူမေးနီးယား၊ချက်ကိုစလိုဗေးကီးယားတို့ရဲ့အုပ်ချုပ်မှုအောက်မှာရှိခဲ့တာပါ။ဆိုဖီယက်ယူနီယံမပြိုကွဲမီကယူကရိန်းယန်ဆိုဖီယက်ဆိုရှယ်လစ်ရီပပ်ဘလစ် SSR အနေနဲ့ရှိခဲ့ပြီးဆိုဖီယက်ယူနီယံပြိုကွဲပြီး1991ခုနှစ်ဒီဇင်ဘာလတရနေ့မှာအပြည့်အဝတည်ကြားလွတ်လပ်တဲ့နိုင်ငံအဖြစ်ရောက်ရှိခဲ့ပါတယ်။ယူကရိန်းဆိုတဲ့အမည်ကိုလည်းပြောင်းလဲခဲ့တာပါ။ရုရှားနဲ့ယူကရိန်းဟာတမိုင်းကြောင်းအရာပဋိပက္ခတွေအကြိမ်ကြိမ်ရှိခဲ့ပြီး2014ခုနှစ်တုန်းကတော့ယူကရိန်းရုရှားနဲ့စပ်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုရုရှားပိုင်နဲ့မြေအဖြစ်သတ်မှတ်ပြီးရုရှားကရယူခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့နိုင်ငံတွေကတော့မြောက်ဘက်မှာဘယ်လာရုစ်အရှေ့နဲ့အရှေ့မြောက်မှာရုရှားအနောက်တောင်ဘက်မှာမော်ဒိုဗာနဲ့ရူမေးနီးယားအနောက်ဘက်မှာဟန်ဂေရီဆလိုဗက်ကီးယားနဲ့ပိုလန်နိုင်ငံတွေဖြစ်ပါတယ်။တောင်ဘက်မှာတော့အဇော့ပင်လယ်နဲ့ပင်လယ်နက်တိုရှိပါတယ်။
ယူကရိန်းရဲ့မြို့တော်ကတော့ Kiev ဖြစ်ပါတယ်။ကြီးမားတဲ့ကုန်းပြင်တွေ၊တောင်တန်းတွေ၊မြစ်ချောင်းရှုံမြောင်းကြီးတွေရှိတဲ့ယူကရိန်းနိုင်ငံအခြေဝင်းကစတူယန်မိုင်ပေါင်း 23,300 ကျော်ရှိတာပါ။လူဦးရေကတော့41သန်းကျော်ရှိပြီးနေထိုင်ကြသူတွေထဲမှာယူကရိန်းလူမျိုးက88ရာခိုင်နှုန်းနီးပါးရှိပြီးရုရှားက18ရာခိုင်နှုန်းကျော်နဲ့တခြားလူမျိုးစုတွေက9ရာခိုင်နှုန်းနီးပါးရှိပါတယ်။ယူကရိန်းလူမျိုးတွေကခရစ်ယာန်ဘာသာကိုးကွယ်သူအများစုဖြစ်ပြီးလူဦးရေရဲ့98ရာခိုင်နှုန်းကျော်ရှိတာပါ။ယူကရိန်းရဲ့နိုင်ငံတော်အလံကိုကြည့်မယ်ဆိုရင်တော့အပြာရောင်နဲ့အဝါရောင်ကိုအလျားလိုက်တဝက်စီချဲထားပါတယ်။ယူကရိန်းရဲ့ငွေကြေးကိုတော့ Ukrainian Hryvnia အတူကောက် UAH လို့သုံးပါတယ်။ငွေကြေးလဲနေတုန်းကတော့ American ဒေါ်လာကို Hryvnia 30ဝန်းကျင်ရှိတာပါ။ယူကရိန်းနိုင်ငံရဲ့အဓိကထုတ်ကုန်တွေကတော့တတ်တူရိုင်းတန်နဲ့တတ်သူဆိုင်ရာကုန်ထုတ်ပစ္စည်းအမျိုးမျိုးတွေပဲဖြစ်ပါတယ်။ဒီထုတ်ကုန်တွေကယူကရိန်းရဲ့အဓိကနိုင်ငံတကာပို့ကုန်တွေဖြစ်ပြီးယူကရိန်းဟာတဘာဝကျန်းကွေထွက်တဲ့နိုင်ငံတစ်ခုလည်းဖြစ်တာပါ။ယူကရိန်းလူမျိုးတွေရဲ့ထူးခြားတဲ့အစဉ်အလာတချို့ကတော့အမျိုးသမီးတွေဟာရောင်စုံပန်းထိုးအဝတ်တွေကိုနေ့စဉ်ပုံမှန်အဝတ်အစားအနေနဲ့အမြဲလိုလိုဝတ်ဆင်တတ်ကြပါတယ်။နှစ်သစ်ကူးချိန်ရောက်တဲ့အခါမှာတော့ကိုယ့်ရဲ့နှစ်သစ်ဆူတောင်းရေးထားတဲ့စာရွက်တွေကိုဖျက်ဆုပ်ပြီးနှစ်သစ်ကူးခေါင်းလောင်း12ချက်ထိုးတဲ့အချိန်မှာမျိုးချကြပါတယ်။အဲ့ဒီလိုလုပ်တာကကိုရေးထားတဲ့စူတောင်းပြည့်စည်တယ်လို့ယုံကြည်ကြလို့ပါပဲရှင
်။မန်ညိုညိုလူရင်စီစဉ်တင်ဆက်တဲ့သတင်းတွေကတုဒ္ဒအစီအစဉ်ကိုနားဆင်ကြည့်ရှုကြရတာပါ။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုလံဘီယာနိုင်ငံမှာကဘာအပြင်းထူတဲ့နေ့ကိုကျင်းပခဲ့ပါတယ်။ဂီရိရှားဘယ်ဂျီယံဆေဂျောသက်တူဟာလေရင်နဲ့ငားလာကြတူတဲ့ကဘာပတ်ပြန်တန်းပြီးအသက်အငယ်ဆုံးပြန်တန်းသူအဖြစ်စံချိန်တင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ကင်ဖြူတွေတို့ကတင်ဆက်ပေးပါတယ်။နားဆင်ကြပါခင်ဗျာ
။ပြီးခဲ့တဲ့သတင်းပတ်ကကိုလံဘီယာနိုင်ငံမှာကဘာအပြင်းထူတဲ့နေ့ကျင်းပပါတယ်။မက်ဒလင်းမြို့တောင်ဘက်မှာရှိတဲ့အီရာကူရက်ကွက်မှာနှစ်စင်ချင်းပါတဲ့ဒီကဘာအပြင်းထူနေမှာပါဝင်တဲ့သူတွေဟာဂရင်းနေပေါ်မှာအိတ်လိုက်ပြီးတော့တခြားသူတွေကတွန်းပေးရပါတယ်။1985ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးဒီပွဲကိုဖန်တီးခဲ့တဲ့သူကအပြင်းကြီးလို့တဲ့အတွက်တခြားတိုးတက်မှုတွေဖြစ်စေတယ်လို့ပြောပါတယ်။ဥပမာဟင်းချက်ဖို့ပြင်းတဲ့အတွက်စားတော့ဆိုင်သွားစားပြစ်မယ်။အဝိရှော်အမကိုပြင်းတဲ့အတွက်အဝိရှော်ဇက်ကိုဝယ်ပြစ်မယ်။နောက်အိမ်တန့်ရှင်းလုပ်ဖို့ပြင်းတဲ့အတွက်လူငါတန့်ရှင်းလုပ်မယ်ဆိုရင်ဒီကနေ့ခေတ်စီးပွားရေးကိုမောင်းနှင်ပေးနေတာဖြစ်တယ်လို့ဒီပွဲကိုစီစဉ်သူကာလော့စ်မိုဒိုယာကပြောပါတယ်ဒီပွဲကိုဆင်နွှဲဖို့အတွက်ရက်ွက်ထဲကလူတွေကိုဘေးကရက်မကြည့်ပဲအားလက်တဲ့အချိန်မှာပါဝင်ကြဖို့ဖိတ်ခေါ်ခဲ့ပြီးတော့တခြားအမှုပညာရှင်တွေရဲ့ဖျော်ဖြေရေးတွေလည်းပါဝင်ပါတယ်အမှုပညာလက်ရာတွေဖန်တီးဖို့နဲ့တီးဆိုဖျော်ဖြေရေးအထက်ကိုလည်းမြို့တော်ခမ်းမကိုပြောင်းလဲခဲ့ပြီးတော့မြို့ကြီးတွေမှာမရမနာလှုပ်ရှားမဲ့အစားအပြင်းထူတဲ့နေ့ဟာအေးအေးဆေးဆေးပြုမှုလှုပ်ရှားဖို့လှုံ့ဆော်တဲ့ပွဲလေးဖြစ်ပါရဲ့ရှင
်။ကိုလံဘီယာနိုင်ငံမှာပဲဖန်အထမ်းသမားတွေရဲ့စီတန်းတက်လေပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါဗျ။ကိုလံဘီယာနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မန္တလေးမြို့မှာပဲကျင်းပခဲ့တာဖြစ်ပြီးတော့လူပေါင်း920လောက်ဟာအလှဆင်ပုံဖော်ထားတဲ့ပန်းခွေအဝိုင်းကြီးကိုထမ်းပြီးစီတန်းလှည့်လည်ခဲ့ကြတာပါ။65ကြိမ်မြောက်ဖြစ်ကျင်းပတဲ့ဒီပွဲတော်မှာပန်းတွေကိုတစ်သားပြားအဝိုင်းကြီးပေါ်မှာအမျိုးမျိုးပုံဖော်ထားပြီးတော့ပန်းခွေအဝိုင်းတစ်ခုဟာပေါင်220အထိလေးနိုင်ပါတယ်1958ခုနှစ်ကအနီးနားကျေးရွာတွေကပန်းအလှဆင်သူတွေနဲ့စတင်ကျင်းပခဲ့တဲ့ဒီပွဲဟာအခုအခါမှာတော့ဒေသတွင်းကပန်းအလှဆင်သူတွေအပြိုင်ကျဲကြတဲ့အလှပြပွဲလည်းဖြစ်လာပါတယ်ငူးရီယာစာပက်ဘလိုအက်စကိုဘာနဲ့ငူးရီစေဝါမှောင်ခုံမှုတွေကြောင့်နိုင်ငံတကာမှာနာမည်ကြီးနေတဲ့ဒီမျိုးဟာပုံရိပ်ပြောင်းစေဖို့အတွက်လည်းအခုလိုပန်းပွဲတော်ကိုကျင်းပရတာပါ။ထာဝရနွေဦးမျိုးတော်လို့တင်စားခေါ်ဝေါ်ကြတဲ့ဒီမျိုးကြောင့်ကမ္ဘာအနောက်ဖက်ချမ်းမှာကိုလံဘီယာနိုင်ငံဟာပန်းစိုက်ပျိုထုတ်လုပ်ရေးမှာအကြီးဆုံးနိုင်ငံဖြစ်လာပြီးတော့ကမ္ဘာမှာတော့နယ်သာလန်နိုင်ငံပြီးရင်ဒုတိယအကြီးဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ
။ပီလီရှာဘယ်လ်ဂျီယံစစ်ကြောတပ်တဦးဟာလေရင်နဲ့ငားလာကြတဦးရဲ့ကမ္ဘာပတ်ပြန်တန်းပြီးအသက်အငယ်ဆုံးပြန်တန်းသူအဖြစ်စံချိန်တင်လိုက်ပါတယ်။အသက်18နှစ်အရွယ်မာခ်ရူသဖို့ထားမိုင်ပေါင်း3,300ကျော်နိုင်ငံပေါင်း30ကျော်ကိုဖျက်ပြီးဘူလ်ဂေးရီးယားနိုင်ငံမျိုးတော်ဆိုဖီယာမာခီးစင်ကိုဆုံးသက်ခဲ့ပါတယ်။သ
ူရဲ့ခီးစင်ဟာဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တစ်ခုကိုချိုးလိုက်တာဖြစ်ပြီးအဲ့ဒီတဲကတစ်ခုကတော့အခုနှစ်အစောပိုင်းဇန်နဝါရီလတုန်းကအသက်16နှစ်အရွယ်သူ့ရဲ့အမဖြစ်သူဇာရာချိုးခဲ့တဲ့စံချိန်တစ်ခုလည်းပါပါတယ်။မက်ခါကမ္ဘာအသက်အငယ်ဆုံးတစ်ယောက်တည်းပြန်တန်းတဲ့စံချိန်အပြင်သူ့အမဇာရာတင်ထားတဲ့အသေးစားလေရင်နဲ့ကမ္ဘာတစ်ပတ်ပတ်တဲ့စံချိန်ကိုပါချိုးလိုက်တာပါ။အခုချိန်မှာတော့မက်ခ်ရူသဖို့ထားစံချိန်အစ်စ်တွေထက်ချိုးမှမဟုတ်တော့ဘဲကြောင်းပြန်တက်မယ်လို့ပြောပါရယ်။သူကအသက်15နှစ်အရွယ်2020ခုနှစ်မှာဖားခင်ဖြစ်သူရဲ့လေ့ကျင့်သင်ကြားပေးမှုနဲ့လေယာဉ်မောင်းလိုင်စင်ရခဲ့တာဖြစ်ပြီးတော့အခုလိုသူ့ရဲ့9လကြာခီးစဉ်ကြောင့်လူငယ်တွေအနေနဲ့သူ့ရဲ့အိမ်မက်တွေကိုအကောင့်ထဲဖော်ဖို့ခွန်အားဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်ရှင
်။အိန္ဒိယနိုင်ငံမြောက်ပိုင်းပန်ဂျပ်ပြည်နယ်ကလယ်သမားတို့ဟာအဝေးပြေးလမ်းဖောက်ရာမှာသူ့အိမ်မလွတ်တာကြောင့်ပေ400အကွာဝေးကိုနှစ်ထပ်တိုက်အိမ်တစ်လုံးကိုအလုံးလိုက်မပြီးရွှေ့ပေးလိုက်ပါတယ်မြို့တော်နယူးဒေလီနဲ့ကက်ရှမီးယားဒေသကိုဆက်သွယ်မဲ့ဒေလီအမရီစတာကက်ထရာအဝေးပြေးလမ်းမကြီးကိုဖောက်လုတဲ့လမ်းမှာစုကွင်တာဆင်းရဲ့အိမ်ကရောက်နေတာပါမစ္စတာဆင်းဟာမျိုးစိတ်ထုတ်လုပ်သူတဦးဖြစ်ပြီးတော့သူ့အိမ်ကိုရွှေ့ဖို့အတွက်ကန်ထရိုက်တာတဦးကိုငှားခဲ့ပါတယ်ပေ900လောက်ရှိတဲ့တမနီတန်ချောင်းတွေဟိုက်ဒရောလစ်မတင်တဲ့ပစ္စည်းတွေကိုအသုံးပြုပြီးသူ့ရဲ့နှစ်ထပ်တိုက်အိမ်ကြီးကိုမရွှေ့ခဲ့တာပါသူ့အိမ်ကိုအများကြီးအကုန်ကျခံပြီးဆောက်လုပ်ထားတာကြောင့်အခုလိုအလုံးလိုက်ရွှေ့ရတာဖြစ်ကြောင်းမစ္စတာဆင်းကပြောပါတယ
်ဗီအိုအမေရိကန်အသံကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးပါမယ်
ထိုင်းနိုင်ငံဆန်ခရာဘူရီပြည်နယ်တဲကအဝေးပြေးလမ်းမကြီးမှာအထောက်အထားမဲ့မြန်မာတွေတက်ဆောင်လာတဲ့ကားတစ်စီးတင်းကုန်နေတဲ့အစောပိုင်းကတိမ်ပေါက်ခဲ့တာကြောင့်အမျိုးသမီးတူပါဝင်မြန်မာလူသမား၄ဦးသေဆုံးခဲ့ပြီး၉ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ထိခိုက်သေဆုံးသူတွေဘယ်သူဘဝဆိုတာသိနိုင်ဖို့ထိုင်းအာဏာပိုင်စုံစမ်းမှာဖြစ်တယ်လို့ထိုင်းနိုင်ငံအခြေစိုက်အလုံသမားရေးလှုံ့ဆော်မှုအဖွဲ့တစ်ခွဲဖြစ်တဲ့ရောင်ဂျီဦးအလုံသမားအဖွဲ့ရဲ့ဦးမိုးကျော်ကပြောဆိုပါတယ်။လမ်းမေကိုကားတိမ်ပေါက်ပြီးနောက်မှာတော့ကားမောင်းသမားနဲ့အတူကားပေါ်ပါလာသူတူထွက်ပြေးသွားကြောင်းကားပေါ်ပါလာတဲ့အခြားသူတွေကတော့တရားမဝင်အထောက်ထားမဲ့ဝင်ရောက်လာသည်ဖြစ်တယ်လို့ဦးမောကျော်ကပြောဆိုပါတယ်။ထိုင်ဝမ်ကျွန်းကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ခဲ့ပြီးနောက်ပထမဆုံးအချိန်ဖြစ်အမေရိကန်စစ်သည်မော်နှစ်ဆင်းဟာထိုင်ဝမ်ရေလက်ကြောင်းကိုတနင်္ဂနွေနေ့တုန်းကဖြတ်သန်းမောင်းနှင်ခဲ့ပါတယ်။အမေရိကန်စစ်သည်မော်တွေဖြစ်တဲ့ USS NTM USS Chancellor Savido ဟာပုံမှန်လက်လက်သွားလာနေကြအတိုင်းရေလက်ကြားကိုဖြတ်တန်းသွားတာဖြစ်ပြီးနိုင်ငံရေပိုင်နယ်တွေရဲ့အပြင်ဘက်ရေလက်ကြားမှာဖြတ်တန်းသွားတာဖြစ်တယ်လို့ American အမှတ်9စစ်သည်မော်အုပ်စုကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Afghanistan ကို American ကအဝေးထိန်းဒရုန်းယာဉ်နဲ့တိုက်ခိုက်ရမှာအိန္ဒိချင်းပါကစ္စတန်နိုင်ငံကလေကြောင်းပိုင်နယ်ကိုအသုံးပြုနေကြောင်းတာလီဘန်ကာကွယ်ရေးဝန်ကြီးကတနင်္ဂနွေနေ့တုန်းကဆွဆဲလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာပုံခုနေတဲ့အခိုင်ဒါအချမ်းဖက်ခေါင်းဆောင်ဇဝါဟရီကိုပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကဒရုန်းနဲ့ပစ်ခတ်တိုက်ခိုက်တုတ်တင်လိုက်ကြောင်းအမေရိကန်အစိုးရကကြေညာပြီးနောက်တလနီးပါးအကြာမှာအခုလိုဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်။လီဗျားနိုင်ငံထရီပိုလီမြို့တော်မှာစနေနေ့ကစစ်မြန်အုပ်စုဖြစ်နေကြတဲ့အဖွဲ့တွေရဲတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးအနည်းဆုံး23ဦးသေဆုံးကလူ140လောက်တန်းရန်ရရှိခဲ့တယ်လို့လီဗျားကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေနေ့တုန်းကပြောဆိုပါတယ်။အရတားတွေတေချေထိခိုက်မှုအပေါ်အရဖက်အဖွဲ့အစည်းတွေကလည်းရှုံချပြောဆိုကြပါတယ်
။သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Derek Smith တို့ဖြစ်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးအန်ရဲ့ကင်းဝေးကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.